American သမ္မတ Donald Trump က Amazon Online စေတ်ကိုနောက်ထပ်တိုက်ခိုက်ပြောဆိုမှုတွေလုပ်ခဲ့တာနဲ့ကုန်သွယ်စစ်ပွဲစတင်လာတဲ့အနေအထားမှာ American နဲ့ရဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်တိုးမြင့်လာတဲ့ပတ်သက်ပြီးတရုတ်က American သွင်းကုန်တွေအပေါ်အခွန်တိုးကောက်ပြီးပြန်တုံ့ပြန်ခဲ့တဲ့နောက် American ရဲ့ Stock Share ဈေးကွက်ဟာတနင်္လာနေ့မှာပဲနောက်တစ်ခါထပ်ပြီးထိုးကျခဲ့ပါတယ်။ Dow Jones စေတ်ကဈေးပိတ်ချိန်မှာ989 point ကျခဲ့တာမို့ 1.9 ရာခိုင်နှုန်းကျဆင်းတယ်လို့ S&P အညွှန်းကိန်းကလည်း900ကျပြီးတော့ 1.3 ရာခိုင်နှုန်းကျဆင်းခဲ့တာပါ Nasdaq ကလည်းဈေးပိတ်ချိန်မှာ3ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်သမ္မတ Trump မှာပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲ Amazon ကို3ချိန်လောက်ဝေဖန်ပြစ်တင်ခဲ့ပါတယ် Amazon တည်ထောင်သူ Jeff Bezos ဟာ The Washington Post သတင်းစာကိုပိုင်ဆိုင်သူဖြစ်ပြီးဒီသတင်းစာက Trump နဲ့သူ့အဆိုအဖွဲ့နဲ့ပတ်သက်ပြီးရေးသားတဲ့သတင်းတွေဟာ Trump ကိုမကြာခဏပဲဒေါသထွက်စေတာဖြစ်ပါတယ်။ Amazon ရဲ့ကြီးမားတဲ့ဈေးကွက်ကအသေးစားလုပ်ငန်းရှင်တွေအတွက်ထိခိုက်စေတယ်လို့သမ္မတကဝေဖန်ခဲ့တယ်လို့ Amazon မှာမှာယူတဲ့ပစ္စည်းတွေကိုစားသုံးသူတွေလက်ထက်ပို့ပေးတဲ့ American Support လုပ်ငန်းကိုလည်း Amazon ကအခကျင်းငွေပေးဆောင်မှုတိတ်ကိုနှဲပါတဲ့အတွက်အဆိုအဝင်ငွေဒေါ်လာတန်းနဲ့ရာနဲ့ချီပြီးတော့နစ်နာတယ်လို့ပြောခဲ့တာမှာ Amazon ပေါ် Trump ရဲ့ပြောဆိုတိုက်ခိုက်မှုတွေစတင်ခြင်းကစပြီးAmazon ဟာဈေးကွက်တန်ဖိုးဒေါ်လာ32.5 billion လောက်ဆုံးရှုံးခဲ့ရပါတယ်။ဒါပြန်တစ်နှစ်အတွက်ကုန်သွယ်ငွေဒေါ်လာ3 billion ပို့လောက်ရှိတဲ့ American တင်ဖို့ကုန် 128 မျိုးအတွက်တရုတ်ကအခွန်တိုးကောက်မယ်လို့ကြေညာခဲ့တာမို့ယင်းနှိမ့်မြုံနံသူတွေကိုစိုးရိမ်လာစေတာလည်းဖြစ်ပါတယ်။ဒေါ်လာ billion 50လောက်တန်တဲ့တရုတ်သွင်းကုန်တွေပေါ် Trump အစိုးရဘက်ကအခွန်တိုးကောက်ဖို့လှုပ်တာကိုတရုတ်ကတုံ့ပြန်ခဲ့တာဟာစီးပွားရေးမှာကမ္ဘာအကြီးဆုံးဖြစ်တဲ့နိုင်ငံကြီးနှစ်နိုင်ငံကြားကုန်သွယ်စစ်ပွဲဖြစ်လာမယ့်အရေးလက္ခဏာဖြစ်စိုးရိမ်နေကြတာလည်းဖြစ်ပါတယ်။